ရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်တဲ့ဆိုပြီးရတိတော်မျိုးနဲ့ကြောက်တန်းကျေးရွာစာတင်ကျောင်းမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ရွာသားတွေစီကိုရတိတော်နဲ့စစ်တွေမျိုးနယ်ကဆရာတော်ကြီးခုနှစ်ပါးမင်းကတွားရောက်ခဲ့ပြီးရွာသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာတော်တွေကအပြစ်မရှိတဲ့သူတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့ကျန်းမာရေးဆောင်ရွက်မှုတွေပေးဖို့ဗျူဟာမှုပါဝင်တက်မတော်တာဝန်ရှိတဲ့သူတွေကိုမြစ်တာရက်ခံခဲ့တယ်လို့စစ်တွေအောင်မြေကုန်းကျောင်းတိုက်ကဆရာတော်အရှင်ဆန္ဒဝရကမိန့်ကြားပါတယ်။
အဲ့မှာဗျူဟာမှုကြောကြောဟန်တာကြီးနဲ့တွေ့တယ်38တင်ပါတယ်အဲ့ဒီတိုင်းရင်းမှုနဲ့လည်းတွေ့ပါတယ်ဗျူဟာမှုရောက်တာကတော့တပည့်တော်ရောက်တာ2ရက်လောက်ပဲရှိပါသေးတယ်ဆိုပြီးတော့လေသူ6ရာပေါ့နော်ဒီလီရင်ကနာဆရာတော်ကြီးကစပြီးတော့မေတ္တာရဲ့ခံတာပေါ့နိုင်ငံတော်အစင်းရှိတဲ့စစ်တွေကဆရာတော်ကြီးတွေအပြင်နေဘဟုဝန်ဆောင်အဲ့ဆရာတော်ကြီးတွေကဒီကျောက်တန်းဖြစ်ရတဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်နေကြတယ်။ဒီဖန်ဆီးထားတဲ့လူတွေကိုလက်ဆုံးအနေနဲ့လွှတ်ပေးစီရင်လေ။ဒါကြောင့်ကျမရေးစောင့်ချမှုတွေနဲ့အတူစောင့်ချပြီးတော့သူတို့ကိုမြန်မြန်ဆက်လွှတ်ပေးဖို့အရာဆရာတော်ကြီးကမြစ်တိုင်ရခံတယ်။ဦးစင်းတို့ပါတဲ့တန်ကြာတွေကလည်းတပါရှင်တပါရှင်ပြောပြီးတော့အဲ့လိုမြစ်တိုင်ရခံကြတယ်။အဲ့ရောသူကဘာပြောလဲဆိုရင်ဒီနေရာအတွင်းမှာတို့တပည့်တော်တစ်စင်းနေနေပြီးတော့ပြန်လွှတ်ပြင်းမယ်အဲ့လိုပြောပါတယ
်ဆရာတော်ကြီးတွေကဖန်စီထိမ့်သိမ့်ခံနေရတဲ့ရွာသားတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်ရွာသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးဆရာတော်ရှင်ဆန္ဒဝရကခုလိုမိန့်ကြားပါတယ
်ခံစားရတဲ့လူတွေကိုသူတို့ရှေ့မှာပဲနေရတာကိုကျန်းမာရေးစောင့်ရှောက်မှုရှိလားအလေးအပေါ်တော်ရတဲ့ကိစ္စတွေဘလို့လဲလလလလတော့ရလားအဲ့ဒါတွေမေးတော့အဆင်ပြေပါတယ်အကုန်လုံးအေးစစ်စစ်ပဲလို့တော့ပြောကြတယ်
။ကျောက်တန်းကျေးရွာကိုဝင်ထွက်ခွင့်ပိတ်ပင်ထားတဲ့အတွက်လက်ရှိမှာကျေးရွာသားတွေဟာစောင့်ဝင်နေရအခက်အခဲတွေကြုံနေရတယ်လို့သိရပါတယ်။ဒီအခြေအနေတွေကိုလည်းဆရာတော်တွေကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံစင်ပါမိန့်ကြားခဲ့တယ်လို့သိရပါတယ်
။ထပ်ပြီးတော့ဘုန်းကြီးတို့ကဒီလူတွေကိုဒီလိုပိတ်ထားပြီဆိုလို့ရှိရင်သူတို့ရွာသားတွေရဲ့စောင့်ဝင်နေရတဲ့အခက်အခဲအကျက်တွေဖြစ်နေဆိုပြီးတော့ဘုန်းကြီးတို့ကပြောဆိုရတယ်လေအဲစစ်စစ်နေတဲ့ကာလမို့လို့တပည့်တော်တို့ကိုနားလည်ပေးပါရွာသားတွေပြန်ထွက်လိုက်ဝင်လာလိုက်ဆိုရင်ဟိုရောရောင်ကြီးတော့လူပါလာပြီးတော့မဖြစ်တင်တဲ့ဟာတွေဖြစ်လာရင်မကောင်းလို့တပည့်တော်တို့တားခါရတယ်ဆိုပြီးတော့ဖြေတာပေါ့
ကျောက်တန်းကျေးရွာကကျေးရွာသား295ဦးကိုအေအေအဖွဲ့နဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဧပြီလ30ရက်နေ့ကစစ်တပ်ကဖမ်းဆီးခဲ့ပါတယ်။သူတို့ကိုစစ်ဆေးနေစဉ်မေလ2ရက်နေ့ကပြစ်ခတ်မှုဖြစ်ပြီးလူ6ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့ပါတယ်။မေလ3ရက်နေ့မနက်ပိုင်းမှာဖမ်းဆီးထားတဲ့သူတွေထက်က126ယောက်ကိုပြန်လွှတ်ပေးခဲ့ပြီးမေလ6ရက်နေ့မှာတော့48ဦးကိုထပ်မံလွှတ်ပေးခဲ့ပါတယ်။ရတိတော်မြို့နယ်ကြောက်တန်းကျေးရွာဟာအင်ဂျီ900လူ1000ကျော်ကရှိတဲ့ကျေးရွာတစ်ရွာလေးဖြစ်ပါတယ်။အဲ့ဒီကြောက်တန်းကျေးရွာကကျေးရွာသားတွေလက်ရှိမှာစာဝတ်နေရေးအခက်အခဲတွေကြုံနေရတာနဲ့ပတ်သက်ပြီးမနေ့ကကြောက်တန်းကိုတွားရောက်ခဲ့ကြတဲ့ဆရာတော်ကြီးတွေကလိုအပ်နေတဲ့စာနယ်ရိက္ခာတွေကိုနယ်လုံးဝင်ကြီးနဲ့ဆက်သွယ်ညှိနှိုင်းပြီးကူညီပေးဖို့ဆောင်ရွက်နေတယ်လို့သိရပါတယ်ရှင်။